မင်္ဂလာပါသူငယ်နဲ့ဘာသာစကားမြင်ញံပြုလမ်းညွန်စာအုပ်ကြောင်းအရင်အပတ်ကအစီရင်ခံလဲစာရှိပါတယ်စာအုပ်မှာပါတဲ့အပိုင်းနှစ်ပိုင်းလေးကဘာသာစကားစနစ်အခြေခံတွေအကြောင်းရေးသားထားတာနဲ့ပတ်သက်လို့ဝိုက်ဖွဲခဲ့ပါတယ်ဒီတစ်ပတ်မှာတော့ဘာသာစကားအထောက်အကူပြုတေးကပြားများပုံပြင်းများစကားထားများလို့ခေါင်းစဉ်တက်ထားတဲ့ဒုတိယပိုင်းအကြောင်းဆက်ပြီးအစီရင်ခံလိုက်ပါရစေအပိုင်းနှစ်မှာသူငယ်နဲ့ဆရာဆရာမတွေအတွက်အထောက်အကူပြုဖို့စ조사ထားတာထင်ရှားပါတယ်ဘီအခရာကပြားတဲ့မြန်မာတေးကပြားတဲ့အင်္ဂလိပ်တေးကပြားတဲ့ပုံပြင်းတဲ့စကားထားတဲ့အပိုင်းလေးပိုင်းခွဲခြားထားပါတယ်အရင်တုန်းကသူငယ်တန်းမှာစာအရေးအဖက်တင်ပြီးမယ်အခုတော့ဒီအရွယ်ငယ်ငယ်လေးမှာအရေးအဖက်မတင်သေးပဲတည်ရင်ဆိုရင်ပုံနာထောင်ရင်ဘာသာစကားနဲ့နှီးနွေတဲ့ကစားနည်းတွေကိုကစားရင်တပြောတပါအသိဉာဏ်ဖွင့်ပြိုးလာအောင်လှုပ်ဆောင်ဖို့စ조사လာတာလို့သဘောရပါတယ်ဘာဖြစ်လို့လဲဆိုတော့ဒီအပိုင်းမှာကလေးတွေစိုးစရာကလေးတွေနားထောင်စရာကလေးတွေကစားစရာအစီအစဉ်တွေထည့်ပေးထားလို့ပါပဲတင်ကြားရေးစနစ်တဲ့စပီးရင်ဆိုင်ရတဲ့ဆရာဆရာမတွေဘာတွေသင်ပေးရမလဲဆိုတာခေါင်းကုပ်စဉ်းစားနေစရာဟိုရှားဒီရှားရှားနေစရာမလိုတော့ဘူးပေါ့အသင့်ပြုစုပေးထားတဲ့ကြပြားရီစာရီတွေကအလွဲတကူယူငင်သုံးလိုက်ရုံပါပဲကျူစုအပ်တဲ့စိတ်ကူးတည့်ရအစီအစဉ်တည့်ရလို့မြင်ပါတယ်ဒါပေမဲ့အခရာကပြားမှာရှေးကနေမတူအောင်လမ်းသစ်ထွင်ပြီးပြုစုလိုက်တဲ့အချက်ကိုပြန်စဉ်းစားဖို့ကောင်းပါတယ်အခေယာကပြားဆိုတာတိုးသင့်ပါတယ်ခလေးတွေဆိုလို့လွယ်သင့်ပါတယ်ဒါကြောင့်ရှိရှိကကကစွန်ပင်ရေမာရွှင်းတို့ကကလေးငယ်ချစ်စပွဲတို့လိုတကြောင်းနဲ့နဲ့ပြီးတဲ့အခေယာကပြားတွေရေးခဲ့တာပါမြမလိုပဲကခဂဂငါတွေသုံးတဲ့အိနီးချင်းထိုင်းတို့လာအိုတို့ကအခေယာကပြားတွေဆိုဒီထက်တောင်တိုးပါသေးတယ်တိုးလေးလွယ်လေးခလေးမပင်မပန်းဆိုနိုင်လေပေါ့အခုလမ်းညွန်စာအုပ်ထဲကအခေယာကပြားတွေမှာကလေးချောင်းတော့ဓာအောက်ချိုက်ဓာအောက်ချိုက်ဝစ်ဆန်လေးနဲ့ဓာအောက်ချိုက်နှစ်ချိုက်ဆရာဒလေများဒို့များအလေးထားတဲ့ကြပြားကရှည်ရတဲ့အထဲခလေးတွေနဲ့စိမ့်နဲ့ဇာတန်ပေးတန်းနှစ်ချိုက်ဆိုတဲ့စကလုံးကပါသည်ခလေးတွေမျက်စိနဲ့မမြင်နိုင်တဲ့ဒလေဆိုတဲ့အတုံးကပါသည်ဒီကြားတဲ့အလေးထားဆိုပြီးနှိုးစော်တန်းကြော်ညာကဝင်သည်အခရာကြပြားရင်းမှလို့လို့ပြန်လေစင်ငင်စရာအတော်များများသတိထားမိပါတယ်ဒီလိုဆိုတော့တစ်ဖက်ကပြန်ပြောစရာရှိပါတယ်ခလေးတွေအတွက်မခက်ပါဘူးခလေးတွေကိုလက်တွေလိုက်ဆိုးခိုင်းကြက်ခိုင်းတော့စိုးနိုင်နေကြတာပဲဆိုတဲ့စကားမျိုးပေါ့ကလေးကကလေးပါပဲဒါကြက်ဆိုးမခက်လဲဆိုးခက်လဲဆိုးနဲ့ဆရာဆရာမအလိုကျဖြစ်အောင်စူးစမ်းရုံးကန်ကြက်မှတ်ကြဆိုကြမှာကမြမကလေးတွေရဲ့အလေးအကျင့်ပါအခုတည်းတူအခုတည်းလွယ်တဲ့အခရာကပြားလေးတွေသာဖန်တီးပေးနိုင်မယ်ဆိုရင်ကလေးတွေမပင်မပန်းရွှင်ရွှင်လန်းလန်းတည်ယူနိုင်ကြမှာတည်ကြပါတယ်မြမကလေးကြပြားတွေအခန်းကအတော်အသုံးဝင်မှာပါဆရာမင်းသူဝန်တို့ဆရာတင်မိုးတို့ကြပြားတွေတိရကောက်မောင်တင်ဆိုးရဲ့ကြပြားရေးသူအမီဖော်ပြမထားတဲ့ကြပြားမောင်နီသိန်းရဲ့ပန်းကလေးများပွင့်တော်မူကြပြားစသဖြင့်ကြပြားကောင်းတွေအတော်များများတွေ့ရပါတယ်ဒါပေမဲ့ဒီကြားထဲမှာကြပြားမပီစားမီတယ်လို့ဆိုဖို့ဝင်လေးစရာကြပြားတချို့ကိုသတိထားမိပါတယ်ရေးသူကိုအင်္ဂလိပ်လို ECD လို့တွေ့ရပါတယ် ECD ဆိုတာဘဲအဖွဲအစည်းဘာအညာညာစာအုပ်ထဲမှာဖော်ပြမထားတော့ဘယ်သူဘယ်ဝါရဲ့လို့မသိပါ ECD ရဲ့ကြပြားတွေကိုကလေးတွေဘယ်လိုဆိုကြမယ်ဆိုတာကိုယ်တိုင်တော့စဉ်းစားမရပါဥပမာကိုရင်ကောင်ဆိုတဲ့ကြပြားကိုပဲကြည်ပါကိုရင်ကောင်တိတ်ညွန်ဖို့ကောင်းနဲ့ဘာကရမ်းမှမပါပါဆက်လာတာကမစင်လဲစားဟင်းလဲစားဟိုနဲ့ဒီကူးသွားဒါကအဟုတ်သားကာယံမိတယ်ဆိုပါတော့သူ့ချီလက်တွေစေးနေတာတို့ထမင်းဝိုင်းပေါ်မှာလို့ဆက်ပြန်တဲ့အခါမှာတော့ရှေးကနေကာယံချော်သွားပြန်ရောကလေးတွေငငယ်ကလေးကကာယံမိကြပြားနဲ့ယင်ပါအောင်လှုပ်ဆောင်ပေးနေတာပါလို့အကြောင်းပြရင်တော့လေဘာမှတက်နိုင်မယ်မဟုတ်ပါဘူးစတဲ့ဘုတ်ပဲပေးထားတဲ့အင်္ဂလိပ်ကြပြားကိုဘလို့သင်ပေးကြမလဲမသိပါဘူးကျေးလက်ကသူငယ်တန်းဆရာဆရာမတွေအတွက်ဖြည့်ရှင်းပေးဖို့နီလန်ရှိနေပြီလို့ယူဆရတာပါပဲပုံမြင်ခန်းကအာရပါရရှိလာပါတယ်လူတို့ဥလှအပါအဝင်ပုံမြင်ဆရာတွေရဲ့စာအုပ်တွေကကောက်နှုတ်ယူငင်ထားတဲ့ပုံမြင်တွေလည်းပါသူငယ်တန်းတင်ရိုးအဖွဲ့ကပြုစုထားတဲ့ပုံမြင်တွေလည်းပါကလေးတွေပြောဖို့တက်တက်ပဲလားဘာသာစကားဖွင့်ပြရေးအတွက်ရည်ရွယ်ချက်ရှိရှိနဲ့ရွေးချယ်ထားတာလား ဒါကိုမမှန်းဆတတ်ပါဘူးပုံမြင်တော်တော်များများကခလေးတွေနဲ့တင့်တော်မယ်လို့အကျဉ်းအဖြစ်မြင်ပါတယ်မောင်အီးကွဲနဲ့မတ်အီးလွင့်ပုံမြင်ကလွဲလို့ပေါ့လေလူလူဥလှပုံမြင်တွေတဲကထုတ်ထားတာပါလူလူဥလှကတော့ကြီးကြီးငယ်ငယ်အရွယ်မရွေးဖတ်နိုင်ဖို့ရည်ရွယ်တဲ့စာအုပ်ထဲမှာထည့်ခဲ့တာအခုစာအုပ်ကသူငယ်နှန်းကလေးတွေအတွက်ရည်ရွယ်တာရည်မှန်းပြည့်တတ်ကကွာနေတာသတိထားသင့်ပါတယ်လူကြီးသစိမ့်တရံတွေကြားမှာမပြောအပ်မဆိုအပ်တဲ့စကားပါနေတော့ကလေးတွေအတွက်သင့်မသင့်မေးခွန်းထုတ်เสียရရှိနေပါတယ်ပုံပြင်အများပြားစုစည်းပေးထားတဲ့အတွက်ကျေးဇူးတင်ရပါတယ်နောက်ဆုံးစကေထားအခန်းကိုစိတ်တိုင်းမကြပါဘူးမြမမားစကေထားတွေအများကြီးရှိပါတယ်ဒီမှာတော့စကေထား၅ခုပဲပေးထားပါတယ်စာမျက်နှာချွေတာရလို့လားနောက်ထပ်ရှာမတွေ့လို့လားဆိုတာစဉ်းစားစရာပါချုံကုံပြောရမယ်ဆိုရင်သူငယ်တဲ့ဘာသာစကားမှင်ញမ်းပြူလမ်းညွန်စာအုပ်မှာထောက်ပြစရာမေးခွန်းထုတ်စရာတွေရှိနေပါတယ်ဒီစာအုပ်ပြုစုတဲ့အခါမြမဘာသာအထူးပြုနဲ့ဘွဲ့ရထားတဲ့ပညာရှင်တွေဘယ်၍ဘေးမြပါဝင်ပါသလဲကလေးတွေအတွက်စာအုပ်ဆိုတော့ကလေးစိတ်ပညာတက်သည့်ကျွမ်းကျင်တဲ့ပညာရှင်ရောဘယ်နှဦးပါပါသလဲအရင်အရင်သူငယ်တဲ့စာအုပ်တွေပြုစုတဲ့အခါမှာတော့ဆရာတင်မိုးမောင်စွမ်းကြီးမောင်နီသိန်းတို့လိုကြပြဆရာတွေဦးတန်းထွတ်မောင်ခင်မင်းတနုပြူတို့လိုမြမစာပညာရှင်ကြီးတွေထဲထဲဝင်ဝင်ပါခဲ့တာသတိထားမိလို့ပါရှင်စပေးမြင့်ပြီးလူမျိုးတင်ပါစေ